ဆနာသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်းကီအန်ဒီဒေသမှာပြစ်ခတ်ထိုက်ခိုက်မှုတွေကြောင့်သေဆုံးရတဲ့ရပ်သားပြည်သူ450ကျော်ရှိပြီးဒီထဲမှာအသက်18နှစ်အောက်ကလေးလူငယ်တွေ50လောက်ပါဝင်တယ်လို့ကီအန်ဒီလူအခွင့်အရေးအဖွဲ့ကပြောလိုက်ပါတယ်။ရပ်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်ကောင်စီရဲ့လူရက်တွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့လည်းဆွဆွဲပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်တင်ကြီးထက်ကပြောပြပေးပါမှာ။
ဆီယနာသိမ်းပြီးနောက်ပိုင်းကင်းဒီဒေသတွင်းမှာရပ်သားပြစ်မှတ်ထားတိုက်ခိုက်ခံရမှုတွေဆူဆူရွာရွာကြုံလာခဲ့ရသလိုနှစ်နှစ်ကျော်ကာလအတွင်းမှာစစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်တမန်ရပ်သားပြည်သူ450ကျော်သေဆုံးခဲ့ပြီးအဲ့ဒီထဲမှာအသက်18နှစ်အောက်ကလေးလူငယ်တွေ50လောက်ပါဝင်တယ်လို့ကရင်နီလူခွင့်ရဲ့အဖွဲ့တီထောင်သူကိုပညာက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီမှာ400ကျော်ဆိုတာကတကယ်ကိုလူထုတစ်သက်ပေါ့နော်နာ50ကျော်ဝန်းကျင်ကတော့ကျွန်တော်ကလေးပေါ့ဆစ်ရှင်အောက်ကလေးဖြစ်ပါတယ်ကျွန်တော်တို့အခုနောက်ပိုင်းကဘုံကျဲတိုက်ခိုက်ခြင်းခံရတဲ့နေရာတွေကြည့်လိုက်တော့ရွာတွေ IDP camp တွေစေယုံစေပီခန်းတွေအကြောင်းတွေပို့ပြီးတော့မှပြစ်မှတ်တိုက်ခိုက်ခြင်းခံရတော့ပေါ့နော်အရင်တော့ကဘုံကျဲတယ်ဆိုတာတိုက်ပွဲဖြစ်တဲ့နေရာတိုက်ပွဲကာလမှာပဲဖြစ်တော့ပေါ့အခုကမဟုတ်တော့ဘူးပေါ့နော်ပဲဖြစ်ဖြစ်ဖြစ်ဖြစ်ညပိုင်းတို့နိခင်တောင်တောင်တို့အထူးပေါ့နော်အဲ့လိုမျိုးလူထုပြတ်မှတ်တွေကိုတက်ခိုက်တာပုံများလာတယ
်အခု450ကျော်ဆိုတဲ့အရေးအတွက်ဟာကရင်နီလူခွင့်ရဲ့အဖွဲ့ကလက်လန်းမီတလောက်ပြုစုထားတဲ့စည်ရင်းသာဖြစ်ပြီးလက်လန်းမမီတဲ့နေရာတွေလည်းရှိနေတာမို့မြေပြင်မှာဒီထံမကတည်ဆုံးမှုများနိုင်တယ်လို့လည်းကိုပညာကပြောပါတယ်ကျေးရွာတွေစာတင်ချောင်းတွေဘာသာရေးအဆောက်အုံတွေစေးယုံစေးပေးခန်းတွေလူများတဲ့နေရာတွေကိုပြစ်မှတ်ထားပြီးလက်နဲ့ကြီးနဲ့ပြစ်ခတ်တာလေးချောင်းအုံပြုဘုံကျဲတိုက်ခိုက်တာတွေဖြစ်တယ်လို့သူကပြောပါတယ်။အများစုကလက်နဲ့ကြီးချောက်တည်ဆုံတာဖြစ်ပြီးဒုတိယအများစုကဖမ်းဆီးပြီးတနက်နဲ့ပြစ်တက်ခံရတာမြေမြုံပိုင်းနင်းမီလို့တည်ဆုံတာလေရင်နဲ့ဘုံကျဲလို့တည်ဆုံသွားရတာတွေဖြစ်တယ်လို့လည်းပြောပါတယ်။ပေးလို့ရတိတ်ဆောင်ရတဲ့စစ်ပြေးဒုက္ခတွေလည်းအများပြားရှိနေပြီးဒေသခံတွေဟာစစ်ပြေးလို့ရတနေရာပြီးတနေရာပြောင်းရွှေ့ပုန်းခိုနေကြရတာပါလက်နဲ့ကြီးတန်းလေးရင်တန်းတွေကြရတိုင်းဒေသခံတွေဟာအိတ်မပြောစားမဝင်နိုင်ဖြစ်ပြီးအမြဲတမ်းစိုးရိမ်ထိတ်လန့်နေကြရတယ်လို့ဒီမော့ဆွမြို့နယ်တနီလာလဲချေးရွာကံတူက VOE ကိုပြောပါတယ
်အမြဲတမ်းစမ်းမ်းတယ်ပဲနေ့တိုင်းလိုလိုနေရတာပေါ့နော်တနီရဆိုလူတွေဝဲနေဟုတ်ပဲဒီမှာတော့ဖုန်းဆက်ပြောပြတာပေါ့နော်လေနေဝဲလာတဲ့တနီလိုအဲ့တော့အဲ့လိုတော့မပြောဘူးလေဒီညမှာပြင်းနေဒီခေါင်းညမှာပြင်းနေအမြဲဆိုးရထိလက်နေရတာပေါ့နော်လက်လက်ကြီးဆိုလဲအချင်းတွေတက်ပွဲမရှိလဲလာတယ်ဆိုတော့အမြဲတမ်းထိထိလက်လက်နဲ့နေနေရတယ
်ချေးရွာပဝန်းကျင်နဲ့ဆစ်ဆောင်စခန်းတွေမှာလက်နေကြီးချလို့တည်ဆုံရတဲ့ဖြစ်စဉ်တွေလည်းရှိပါတယ်ပြခဲ့တဲ့2021ခုနှစ်နှစ်ကုန်လောက်ကရိုင်းကော်မြို့နယ်ကုန်းသာကြီးရွာမှာစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးချရောက်ပောက်ခွဲလို့ရွာကန်၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရိုင်းကော်မြို့နယ်ကုန်းသာကြီးရွာကန်တဦးကပြောပါတယ်
ဒီအကြမ်းမှာဆိုသူတို့လက်နဲ့ဒီလန်းထူရင်းနဲ့ဒီဆုံးရရှိတယ်။လောက်ဖြစ်ဆောင်ကတောင်ပေါ်မှာဗတ်စီဆောင်ကလက်နဲ့အမှလက်နဲ့ဒီသူတို့လည်းလန်းထူကြအမှလူမရနဲ့အောင်ဆုံးသွားတာရှိရပါတော့။ကျမတို့ကဆူရင်းနေပါတော့။အခုကကျမတို့ရွာမှာပြန်အိတ်လို့ရတယ်ဆိုပေမဲ့သူတို့ကလည်းတတ်ဆွဲထားတာရှိသေးတော့တော့ကျမတို့ရွာပေါ်နဲ့ရွာအောက်မှာကအများကသူတို့နေခကြတော့ကျမတို့လည်းလက်နဲ့ဒီအတန်ကြားပြီးဆိုတအားဆူရင်းရပြီ။ပြီးတချို့ကတော့လို့ဆိုရင်တော့နှလုံးယောဂတွေရတာတို့လည်းရှိတယ်ပေါ့နော်။တချို့နှလုံးယောဂမရသေးပေမဲ့ရင်တော့ပြီးတော့တခါတလေဆိုသူတို့ကအဲလက်နဲ့ကြီးကကြောက်ဆိုအော်တော့ပြီးတော့ချစ်ပါချင်အမျိုးလေးအဲလူတိုင်းလူလိုတော့ဖြစ်သွားတော့မယ်အမျိုးပုံစံပေါ့နော်တအားကြောက်သွားတော့လေရင်လာဆိုဖဲချင်ဘုံကျဲမလဲဆိုပြီးတော့စိတ်နဲ့တော်လန့်ပြီးတော့မှဟိုနေရတော့ပေါ့နော
်စစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်တဲ့ဖြစ်စဉ်တွေကြီးလိုက်ရင်ရည်ရွယ်ချက်ရှိရှိတမင်စီစဉ်လှုပ်ဆောင်တဲ့စစ်ရာဇဝတ်မှုလူသားမျိုးနဲ့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်လို့ကရင်နီလူခွင့်ရဲ့အဖွဲ့တီထောင်သူကိုပညာကပြောပါတယ်
လူထုကိုပြစ်မှတ်ထားတိုက်ခိုက်ကြတဲ့ဟိုကပေါ့နော်ကလေးပဲဖြစ်ဖြစ်တတိယဦးပဲဖြစ်ပါဒီကဒီလောရအလုံးကတော့ရာဇမှုမြောက်တော့ပေါ့နော်နောက်ပြီးတော့မှတိုက်ခိုက်တဲ့ပုံစံကြည့်တော့လဲဒီချက်ချင်းရှိပေါ့တိုက်ခိုက်လို့ပေါ့နော်ဥပမာဒီ IDP စခန်းကြီးကိုဘုံကျဲတိုက်ခိုက်တာပြီး IDP စခန်းရှိတဲ့ရပ်တွေထဲကိုလက်နေကြီးနဲ့ပြစ်ထည့်တာပြီးပေါ့နော်တောင်းတွေကိုပြစ်မှတ်ထားတာတွေဆေးရုံတွေကိုပြစ်မှတ်ထားဒါကတော့တကယ်ကိုတော့ war crime ပဲကျွန်တော်ကတော့ဒါကတော့ငင်းလို့မရတဲ့အရာတစ်ခုဖြစ်တယ်ပေါ့နော်အခြားတစ်ဖက်မှာကလည်းဒီလိုမျိုးလောရတွေကလည်းကျွန်တော်တို့ war crime မြောက်တဲ့ crime against humanity လည်းမြောက်လို့ပေါ့နော
်ကင်းဒီဒေသတွေအတွင်းရပ်သားတွေထိခိုက်ဒေချင်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသလိုလူခွင့်ရဲ့အဖွဲ့တွေနဲ့ဒေသခံတွေရဲ့ပြောဆိုချက်အပေါ်စစ်ကောင်စီရဲ့တုံ့ပြန်ချက်တရားဖို့စစ်ကောင်စီပြောခွင့်ရကိုတယ်လီဖုန်းနဲ့ဆက်သွယ်ပေမဲ့ပြန်လည်ဖြေကြားတာမရှိသေးပါဘူး ကယင်းဒီတာတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကယင်းဒီလူခွင့်ရေးအဖွဲ့ကအရှင်းခန်းစာပြုစုထားပြီးကျူးလွန်သူတွေအပေါ်တရားဝင်ချောင်းအရာရေးယူရာတွေဖြစ်လာအောင်နိုင်ငံတကာကိုဆက်လက်တင်ပြသွားမယ်လို့ဒီအဖွဲ့ကိုတီထောင်သူကိုပညာကပြောဆိုပါတယ်ရှင်။